အီဂျစ်နိုင်ငံအတွင်းမှာဖြစ်ပွားနေတဲ့ပြည်ပခတ်အထူးကိရုံးတွေကြောင့်နိုင်ငံပြိုကွဲသွားနိုင်တယ်လို့အီဂျစ်စစ်တပ်ရဲ့အကြီးအကဲကသတိပေးပြောဆိုလိုက်ပါတယ်။အီဂျစ်ကာကွယ်ရေးဝန်ကြီးအဗ်ဒယ်ဖတာအယ်စီစီကစစ်တပ်ကသူဗိုလ်တော်တွေကိုအင်ကာနေတုန်းကမင်ကွန်းပြောကြားရမှာအဲ့ဒီလိုထည့်သွင်းပြီးတော့ပြောဆိုသွားခဲ့တာပါ။အစိုးရစန့်ကျင်ရေးအထူးကိရုံးတွေဖြစ်ခဲ့တာကိုနှိမ်နင်းနိုင်ဖို့အတွက်အီဂျစ်အစိုးရကနိုင်ငံအတွင်းမှာရှိတဲ့မြို့ကြီးတချို့မှာအရေးပေါ်အခြေအနေတွေညမထွက်ရအမိန့်နဲ့ထုတ်ပြန်ထားတာကိုဆန့်ကျင်ပြီးတော့ယာနဲ့ချီတဲ့အစိုးရအတိုက်ခံဆန္ဒပြသူတွေဟာညဘက်လမ်းပေါ်တွေတက်ပြီးတော့ဆူယုံခဲ့ကြပြီးတဲ့နောက်တနေ့မှာအခုလိုပြောဆိုချက်ထွက်ပေါ်လာတာဖြစ်ပါတယ်။ Post Islamia Suez မြို့တွေမှာပထမဆုံးချိန်ဖြစ်ညမထွက်ရအမိန့်ကိုတနင်္လာနေ့မှာစတင်ပြီးတော့ထုတ်ပြန်ခဲ့ပါတယ်။အရေးပေါ်အခြေအနေကြေညာချက်ကိုတော့တမရမူဟာမက်မော်စီကတနင်္ဂနွေနေ့မှာထုတ်ပြန်ခဲ့တာပါ။အ ਨੇ ဆုံးတလကြာမဲ့အရေးပေါ်အခြေအနေထုတ်ပြန်လိုက်တာနဲ့ပတ်သက်ပြီးတော့မြို့တော်ကြီးတော်တော်များများကပြည်သူတွေဟာတနင်္လာနေ့တနေ့လုံးမကြေမနက်ဖြစ်ပြီးတော့ဒေါသတွေထွက်နေကြပါတယ်။ကိုင်ရိုမြို့တော်မှာဆန္ဒပြသူတွေကလုံခြုံရေးရဲတွေကိုကြောက်ခဲတွေနဲ့ပစ်ပေါက်ခဲ့ကြတယ်လို့ရဲတွေကလည်းမျက်ရည်ယိုပုံးတွေနဲ့ပြန်လှန်ပစ်ခတ်ခဲ့ပါတယ်။ပို့ဆက်မြို့မှာလည်းအထီးကျုံးတွေဖြစ်ခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောကြပါတယ်ခင်ဗျာ။